ဖားကတ်မှာမြေစာပုံထပ်ပြီးတော့ပြိုတယ်ဆိုတော့အဲ့ဒီနေရာမှာလက်ရှိနောက်ဆုံးအခြေအနေဘယ်လိုတွေရှိနေလဲရှင်
အခုနောက်ဆုံးအခြေအနေကတော့လေဇက်ဖိုး6စီးနဲ့ကုန်နေတယ်ကျန်ဒီနေ့တနေ့လုံးတနေ့ကိုပေါ့နော်အခုချိန်နောက်ဆုံးသတင်းကတော့ဒီတယောက်မှပေါ်မရသေးဘူးဇက်ဖိုးကုန်နေတော့ကဲတရေးသွားတဲ့ဖွဲ့တွေတောင်မှလေအောက်ကမြေစာနည်းနည်းအဲ့နေရာတွေ့ရတဲ့အပေါ်ဆက်ပြေးရတာမြေစာအောက်ထဲမှာလေပြန်ပြိုကျမဲ့လားလာပေါ့နော်အရေးရောင်တွေ့ရတဲ့ခါကျတော့
ဘက်ဖိုးကုန်နေတာကဘယ်အချိန်ကနေစပြီးတော့ကိုသူတို့စဖော်ဖို့လုပ်နေတာလဲရှင
်အခုဒီမနေ့ပိုင်းပေါ့နော်မနေ့ညတော့သက်ဆိုင်ရာတွေတွားကြည့်ကြတယ်မနေ့ညဖြစ်ဖြစ်ချင်းပေါ့နော်ဒီနေ့မနေ့က9နာရီလောက်ပေါ့နော်ဘယ်လောက်ကနေစပြီးမှပေါ်နေကြတာအခုချိန်ထိကတော့တယောက်မှမတွေ့သေးဘူးရှင
်ဘလို့ပုံစံမျိုးဖြစ်ခဲ့တယ်ဆိုတော့စုံစမ်းသိရှိခဲ့ရလဲရှင
်မနေ့ညတော့ဒီလိုတချို့ကလည်းအပေါ်မှာခြားတဲ့လူတွေရှိတယ်အောက်မှာခြားတဲ့လူတွေရှိတယ်ပေါ့နော်မြေစာပုံကအပေါ်ဓာတ်ခြားတဲ့ဒီစီးသမားတွေကတော့သူတို့ကတော့လွတ်သွားတယ်လွတ်တယ်ဆိုတာသူတို့ကအပေါ်ဓာတ်ဆိုတော့လေပြေးလို့လွတ်တယ်အောက်ဘက်ကကျတော့ပြေးတဲ့ဘက်ကိုပြိုကျတာပေါ့နော်မြေစာတွေကဖြန့်ကျက်ပြီးမှအဲ့လိုမျိုးပြိုလို့ဖြစ်သွားလေမြေစာအပ်ပြီးမှပြိုတဲ့ခါကျတော့အောက်မှာခြားတဲ့လူတွေကတော့မလွတ်တော့ဘူးသိရတယ်မြင်ကိုရတော့အကုန်လုံးထဲလာပြီအဲ့နာတဝက်ကြရတော့တဲအိမ်နေပေါ့နော်ပြီးတော့သူတို့ဒီမှာစိုက်ဘုတ်ကတ်ထားတာတွေ့တယ်စိုက်ဘုတ်ကသူတို့ကဘယ်လိုကတ်ထားလဲဆိုတော့လေစူပေါင်းမြေစာပုံအန္တရာယ်ရှိပြီဆိုမှအဲ့ဒီစိုက်ဘုတ်တွေကတ်ထားတယ်နောက်တစ်ချက်ကပေါ့နော်ချင်းရဲ့ကတ်ထားတာတတိပေးတာနည်းချက်အန္တရာယ်ရှိပြီဆိုမှကတ်ထားတယ်အိနေရတဝက်ပြင်းနဲ့အဲ့ဒီမှာဈေးဆိုင်သားများရင်းသေးသေးများတွေဆောက်လုပ်ခွင့်မပြုဘူးပေါ့နော်အဲ့လိုမျိုးအခုကဒီလိုတတိပေးစိုက်ဘုတ်လေးတွေထောင်ထားတာတွေ့ရတယ
်ဟုတ်ကဲ့ရှင်ဒီတာဝန်ရှိသက်ဆိုင်ရာအဖွဲ့အစည်းတွေကရောကုမ္ပဏီတွေဘက်ကရောဘာတွေဘယ်လိုကူညီပေးတာတွေများတွေ့ခဲ့ရလဲရှင
်လောလောဆယ်ကတော့အဲ့ဒီဇက်ဖိုး6စီးနဲ့ကုန်နေတယ်တောင်အောင်မှာပေါ့တောင်ကလည်းတော်တော်မြင့်တဲ့ခါကျတော့တောင်အောင်မှာဇက်ဖိုး6စီးနဲ့ချပွေနေသေးပေါ့နော
်ဒီတကယ်လို့သူတို့တွေကဘဖိုးနဲ့ရှာလို့မတွေ့ဘူးဆိုလို့ရှိရင်ရောပုံမှန်အဖြစ်သူတို့တွေဘယ်လိုဆက်လုပ်ကြလဲရှင်ဒီတည်ဆုံသွားတဲ့လူတွေအတွက်ကိုလေ
သူတို့ကချာမှာပေါ့နော်ချာတာကတော့သူတို့ရဲ့ကန်တက်ရဲ့အလိုက်နဲ့ရဲ့၃ရက်ဖြစ်ဖြစ်၅ရက်ဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးသူတို့ရဲ့အကန့်တက်လေးနဲ့ချာလို့ပြီးသွားလို့ရှိရင်တော့အဲ့ဒီမှာလည်းချာလို့မပြည့်ဘူးဆိုလို့ရှိရင်တော့ဒီတိုင်းပဲတိုင်ချင်မဲ့အလောင်းကြီးဖြစ်သွားတာပေါ့နော်အဲ့ဒီဇက်ဖိုးကအแทဝင်မယ်ဆိုလို့ရှိရင်လည်းမြေသားတွေကပြိုတာပွာတာတဲ့ခါကျတော့ဇက်ဖိုးပါဝင်မရတဲ့အခြေအနေမှာရှိနေရလေနော်ကျွန်တော်တို့သိရတဲ့အတိုင်းသာရတော့
ဒီလိုမျိုးမကြခဏမြေစာပုံပြိုတာတွေကရောအဓိကအကြောင်းရင်းကဘာကြောင့်ဖြစ်တယ်လို့အန်တီသိထားတယ်လေရှင
်အကြောင်းရင်းကတော့ဒီကုမ္ပဏီကြီးစီးနဲ့ကားနဲ့ဆန့်ကျင်တဲ့မြေစာပုံအရာရောပြီးတော့ဒီတချို့တွေကလည်းဒီဇာဘုံအနီးနားမှာလေနေကြတဲ့ခါကျတော့အန္တရာယ်တွေလည်းတွေ့ရတာပေါ့နော်ဒီတစ်ခေါက်ကတော့အမှန်ကြီး50ကျော်လို့ပဲကြားတာအရင်ဖြစ်တဲ့ဟာတော့ပိုများတာပေါ့နော်အခုဖြစ်တာကအရင်ဖြစ်တဲ့မျက်နှာချင်းဆိုင်ကြားတာပေါ့နော်ကုန်းခါရွာရဲ့ဘေးနာကစံဖဲချောင်းကိုစွန့်ပစ်တဲ့နေဇာဘုံပေါ့နော်မြမတကောင်းကစွန့်ပစ်တဲ့နေဇာဘုံလို့သိရပါတယ
်ဒီလိုမျိုးနေဇာဘုံတွေလည်းပြိုကြတယ်ဒီနေဇာဘုံပြိုကြတဲ့အတွက်ကြလည်းလူတည်ဆုံးမှုတွေရှိနေတယ်အဲ့ဒီအပေါ်မှာမှတိမှလုံနေတဲ့သူတွေကရောသူတို့ကအန္တရာယ်ကိုမရှောင်ရှားနိုင်ကြဘူးလားရှင်ဘာကြောင့်ကောဒီလိုမျိုးဆက်ပြီးတော့လှုပ်ဖြစ်နေကြတာလဲရှင
်။ပတ်သန်းကြောက်လဲဆိုတော့အဓိကတော့ဒီမရှိကြောက်ချာတာပေါ့နော်။ဆင်မပြေလို့ရေစာပုံနားနေလေ။ရေစာပုံကိုမိပြီးတော့မှဈေးရောက်နေ။ဈေးရောက်ရင်းနဲ့နေဖြစ်သွားကြတာပေါ့နော်။အဲ့လိုမျိုးပေါ့။ဒီမှာလဲမိပြီးမှဝမ်းစာကိုချပွေစားတော့ရတဲ့အနေထားဟိုလိုသိနေရပါတယ်။အခုလဲကျွန်မပြေးရတဲ့အခြေအနေကတော့ရေစာတွေပြန်ဲ့နေသေးတယ်အခုပြုံနေတဲ့နေရာရဲ့တောင်ပေါ်မှာပေါ့နော်။ပြန်ပြုံနိုင်တဲ့အလားအလာလဲရှိတယ်။အဲ့ဒီနေရာမှာသက်ဆိုင်ရာတွေကပလတ်စတစ်ကျိုးနဲ့ပေါ့နော်။အဲ့ဒါတန်းပြီးတော့မှเอริยาไหว้ท่าได้ไหว้ท่าได้ทีนี้มาแล้วเจ้ามาทีนี้เจ้ามากูไหนตั้วพี่แล้วจี้ได้อย่าတော့เจ้ามากูมาเนเน่แจ้งติ้งท่าล่ะบ่เนาะบ่ผิดเลยสรอกပြည်သူလူထုတွေကတချို့ကလည်းစိုက်မုတ်တော့မကတ်ထားဘူးကျိုးနဲ့ပဲဒီလိုစားရတဲ့အခါအောက်မှာပေါ့မြေကြီးမှာပဲဒီတိုင်းပဲကတ်ရဲ့ကျိုးနဲ့ပဲစားရတဲ့အခါကျတော့တချို့ကလည်းမတိလို့ဝင်ကြည့်တာရှိတယ်တချို့ကလည်းတော့တိရဲ့နဲ့ဝင်ကြည့်တာရှိတယ်ပေါ့နော်ပြည်သူလူထုတွေကလည်းအန္တရာယ်ကိုပေါ့ဆိုပြောမယ်ဆိုတော့မြေစာပြုပြီးဆိုတော့ဝိုင်းအောင်ကြည့်ကြတယ်အခုလည်းအန္တရာယ်ရှိတဲ့အပေါ်ကနေမှပြည်သူလူထုတွေကတက်ထိုင်ပြီးတော့မှမြေကြည့်နေတာတွေ့ရတယ်ပေါ့နော်နာခဏပေါ့နော်ဖက်ကမှဆိုရင်အခုဒါလူတွေကညာနဲ့ချီပြီးမှဟိုတော့ဖြစ်သွားတဲ့ကိစ္စဆိုရင်တအားကိုစိုးပါတယ်ဒီမှာဆုံးလူတိမ်မှုဖြစ်စဉ်ပေါ့နော်အဲ့လိုလည်းဖြစ်တယ်အနေရဲ့အချီဆုံးလို့လည်းဖြစ်တယ်ဖက်ကမှဆိုရင်ကြာခဏဖြစ်နေတဲ့တဲကြောင့်မလို့ပြည်သူလူထုရဲ့ဒီအသက်အိုးအိမ်စည်းစိမ်တွေပေါ့နော်အဲ့ဒါတွေလည်းနေနာဆုံးဆုံးရတာပေါ့နော်ပြီးတော့ယူမစီကြောက်ချတဲ့ဒီလောက်သားတွေအတွက်လည်းဒီညကြားတာလည်းစိတ်မကောင်းဖြစ်ပါတယ်သူကအနေနဲ့ပိုင်ပိုင်နိုင်နိုင်နဲ့စီးကန်းချက်လေးတွေထုတ်
အခုဒီရက်ပိုင်းမှာပေါ့အစိုးရအပြောင်းလဲကာလမှာကာအကြီးကားငယ်တွေနဲ့ဒီမြေစာတွေတည်နေတာတွေတူးဖော်နာတွေလည်းတွေ့ရတယ်အဲ့တော့အမားတို့အနေနဲ့ကောဒေသခံတွေအနေနဲ့ကောမြင်ကွင်းကဘယ်လိုပုံစံမျိုးရှိနေမလဲရှင်ဒီဖက်ကန်ဒေသမှာပေါ့
အခု3လလောက်ပဲလူတော့တဲ့ဒီအစိုးရအပြောင်းလဲကာလမှာဆိုလို့ရှိရင်အားဘောနော်ပြည်သူအကျိုးမရှိဘဲနဲ့ဖက်ကဒေသကိုမြေလံပြီးမှခြာနေတဲ့ပုံစံပေါက်နေတယ်ဒီကုမ္ပဏီတွေနဲ့ဒီခရိုနီပဲပေါ့နော်ဒီလုပ်ငန်းရှင်တွေအနေနဲ့သိရတာတော့ဒီဖက်ကဒေသကိုဒီအစိုးရမပြောင်းခင်ကိုမြေလံပြီးမှခြာနေတဲ့သဘောတက်ရောက်နေခြင်း
ဟုတ်ကဲ့ပါဒေါ်မမို့အခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်